မြန်မာနိုင်ငံမှာလုံဆောင်နေတဲ့စီးပွားရေးတည်ငြိမ်ရေးနဲ့စီးရဲနွမ်းပါမှုရော့ချရေးဆိုင်ရာလုပ်ငန်းတွေမှာအသုံးပြုဖို့အမေရိကန်ဒေါ်လာတန်းတရာထုတ်ချီးပေးဖို့ကမ္ဘာ့ဘဏ်ကစာတမ်းတွေနဲ့မှာအတည်ပြုကြေညာခဲ့ပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုအပအဝင်မြန်မာဆွေးရလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းရမှာအထောက်အကူဖြစ်မယ်လို့ယုံကြည်ကြောင်းကိုကမ္ဘာ့ဘဏ်တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုဆက်တယ်မြင်းမြန်းထားတဲ့ကိုညဝဲအောင်ကပြောပြပေးပါလိမ့်မယ်။
မြန်မာအစိုးရကလက်ရှိဆောင်ရွက်နေတဲ့မေခရိုစီးပွားရေးတည်ငြိမ်ရေးနဲ့ဗဏ္ဍာရေးဆိုင်ရာခန္ဓာရေးရှိဖို့ကြိုးပမ်းဆောင်ရွက်ရမှာအချိန်ဟုန်မြင့်လှုပ်ဆောင်သွားနိုင်ဖို့ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာတန်း100ထုတ်ချေးပေးရတာဖြစ်ကြောင်းကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံရုံးခွဲကြေညာရေးတာဝန်ခံဦးကျော်စိုးလင်းက VOA ကိုပြောပါတယ
်။မနေ့ကဝါရှင်တန် DC မှာပေါ့နော်ကျွန်တော်ကမ္ဘာ့ဘဏ်ဘုတ်ဖွဲ့ရနေပြီးတော့မှဒီမြန်မာနိုင်ငံအစိုးရကိုအမေရိကန်ဒေါ်လာတန်း100ချီးမွေဖြစ်ပေးဖို့ပေါ့နော်သူတို့သဘောတူခဲ့ပါတယ်။ဒီချင်းငွေကအဓိကရည်ရွယ်ချက်ကတော့မြန်မာနိုင်ငံမှာလက်ရှိအဆောင်ဝဲနေတဲ့ဒီဒီစီးပွားရေးတည်ငြိမ်မှုပေါ့နော်။နောက်တစ်ခုကဗန္ဒာရေးခန္ဓာရေးရှိမှုတွေကိုပြည်ပြောင်းလဲမှုတွေ reform တွေဆောင်ရွက်နေတဲ့ဟာကိုဆက်လက်ပြီးတော့အချိန်ညှိပြီးတော့ဆောင်ရွက်တဲ့နေရာမှာအထောက်အကူဖြစ်ဖို့ပေါ့နော်။အဓိကမြန်မာနိုင်ငံဆိုရကိုပြည့်ရသွားမယ်ချင်းငွေမျိုးသားဖြစ်ပါတယ်။
ကမ္ဘာ့ဘဏ်ရဲ့ပံ့ပိုးမှုနဲ့မြန်မာအစိုးရကဆောင်ရွက်ရမယ့်လုပ်ငန်းစဉ်မှာအကြီးကဌာနတစ်ခုပါဝင်ပြီးအစိုးရကဘာလီတာဝန်ခံလှုပ်ဆောင်ရမလဲဆိုတာနဲ့ပတ်သက်လို့ဦးကျော်စိုးလင်းကရှင်းပြပါတယ
်။အကြီးကနေနဲ့အပိုင်းတစ်ခုပါတာပေါ့နော်။ကျွန်မတစ်ပိုင်းကတော့ Metro Economic Stability ပေါ့ဒီ Metro စီးပွားရေးတည်ငြိမ်ဖို့ဆိုတဲ့ဌာနတစ်ခုပါမယ်။နောက်တစ်ခုကကျတော့ဒီမန္တလေးဆိုင်ရာဆိုင်ရာရှိမှုဆိုတဲ့ဌာနပေါ့အကြီးကဒီဌာနတစ်ခုအောက်ကနေဒီဆောင်ရွက်သွားရမယ့်လုပ်ငန်းစဉ်တွေပါမှာဖြစ်ပါတယ်။ဒီမေခိုစီးပွားရေးတည်ငြိမ်မှုကိုရည်ရွယ်တည်ထောင်အောင်ဆင်းသင့်သွားဖို့ဆိုတော့အဲဒီအပိုင်းမှာတော့ဘာတွေပါမလဲဆိုတော့လက်ရှိဒီဆိုရတောင်းဝဲနေတဲ့ဒီဒီကျေးမီဒီမှာခံခွဲရေးကိုပုံမပြီးတော့မှဒီကြောက်တဲ့ခံခွဲမှုဆောင်ရွက်မှုတွေဖြစ်အောင်ဆိုတော့တခုပါပါမယ်နောက်တစ်ခုကကြတော့ဒီဘတ်ဂျက်လိုငွေကြမှုကိုဒီဘိုဘန်ကနေပြီးတော့မှဒီငွေစက်ကိုရိုက်နေပြီးတော့မှဖြည့်စည်းပေးနေရတဲ့ဟာကိုပေါ့နော်ဒီဟာကိုရပ်တန့်သွားအောင်ဆိုရင်အမူအရကြောင်းလဲဖို့တခုပါမှာဖြစ်ပါတယ
်။ဒါပြင်နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေရဲ့ဗန္ဒာရေးစီမင်းစည်းကမ်းတွေအားကောင်းလာအောင်လုပ်ဖို့နဲ့မူဝါဒအခြေပြုဘတ်ဂျက်ရေးဆွဲမှုစနစ်တည်ဆောက်နိုင်အောင်ကမ္ဘာ့ဘဏ်ကအားပေးကူညီသွားမှာဖြစ်ပါတယ်။ဗန္ဒာရေးခန္ဓာရေးရှိမှုပိုအားကောင်းလာအောင်မြန်မာအစိုးရကလှုပ်ဆောင်ရမယ့်အပိုင်းနဲ့ပတ်သက်လို့ဦးကျော်စိုးလင်းကအခုလိုရှင်းပြပါပါတယ
်။နောက်ကဏ္ဍတစ်ခုရှိတဲ့ဒီဗန္ဒာရေးအရာဒီခန္ဓာရေးရှိမှုပြန်ပြန်ခံနိုင်မှုအားကောင်းစေဖို့ဆိုတော့ကဏ္ဍမှာကြတော့ဆိုရနေပြီးတော့မှဒီအခွန်အောက်တွေကောက်ခံတဲ့နေရာမှာပို့ပြီးတော့မှအဲထိရောက်တဲ့စနစ်တွေဖြစ်အောင်ပို့ပြီးအခွန်အောက်တွေပို့ရရှိအောင်ဆိုတာဤပါမယ်။နောက်တစ်ခုကကြတော့ကျွန်တော်တို့မြန်မာနိုင်ငံနေပြီးတော့မှဒီရောင်းချနေတဲ့တဘာဝတန်ငွေရရနေရငွေတွေပေါ့နော်ဒီရငွေတွေကိုဒီစနစ်တကျဒီမှာခန့်ခွဲနိုင်ဖို့ဆိုတော့အပိုင်းနေပါမယ်။နောက်တစ်ခုကကြတော့လက်ရှိဓာတ်အကန္နာပေါ့နော်ဒီစွမ်းရည်ကန္နာမှာဗန္ဒာရေးရပို့ပြီးတော့မှဒီအလားလာကောင်းနေပေါ့နော်အဲ့ဒါဒီဖြစ်ပေါ်ဖို့အတွက်ကိုအဲ့ဒီတစ်ပိုင်းပါပါမယ်။နောက်ဆုံးတစ်ပိုင်းကကြတော့ကျွန်တော်ဒီဒီဒီတန်တာကိုစီမံခန့်ခွဲမှုပေါ့နော်အဲ့ဒါကိုလည်းထိရောက်တဲ့စနစ်တွေဖြစ်လာအောင်ဆိုပြီးတော့မှအဲ့ဒီမူဝါဒလုပ်ငန်းစဉ်တွေကိုဆောင်ရွက်သွားကြမှာဖြစ်ပါတယ
်။ဒီချင်းငွေဟာဝင်ငွေနည်းတဲ့တိုင်းပြည်တွေအတွက်ရည်ရွယ်တဲ့ကမ္ဘာ့ဘဏ်ရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေတွေကပေးအပ်တဲ့အတိုးမဲ့ချင်းငွေဖြစ်ပြီးတက်တန်းကာလ38နှစ်ဖြစ်ပါတယ်။အစိုးရဘတ်ဂျက်တဲကိုတိုက်ရိုက်ထည့်ဝင်ပေးမယ့်ဗန္ဒန်ငွေဖြစ်တာကြောင့်မြန်မာနိုင်ငံအတွက်ပို့ပြီးအကျိုးရှိစေမယ့်ချင်းငွေအမျိုးအစားဖြစ်တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။ဒီချင်းငွေကိုလက်ခံသင့်မသင့်မြန်မာအစိုးရအဖွဲ့အစည်းမှအကြေလဲဆွေးနွေးခဲ့ပြီးလွှတ်တော်ကအတည်ပြုဆုံးဖြတ်ချက်နဲ့ကမ္ဘာ့ဘဏ်ရဲ့ဒီချင်းငွေကိုလက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုညာဝဲအောင်တင်ဆက်ထားပါ။